ရှေ့အာဖရိကတိုက်ကပြိပခါတွေဖြစ်နေတဲ့ဆိုမာလီယာမှာကုလသမဂ္ဂရဟယင်တစင်းနဲ့ခီးသည်တချို့ကိုအယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်နေတဲ့အစ္စလာမစ်စစ်သွေးကြောအဖွဲ့အယ်ရှာဘတ်ကဗုဒ္ဓဟူးနေ့ကဖမ်းဆီးလိုက်ပါတယ်။ဆိုမာလီယာအလဲပိုင်းကအယ်ရှာဘတ်ထိန်းချုပ်နယ်မြေထဲမှာအဲ့ဒီရဟယင်ကအရေးပေါ်ဆင်းသက်ခဲ့ရတယ်လို့ဆိုမာလီတာဝန်ရှိသူတွေက VOA ဆိုမာလီဌာနကိုပြောပါတယ်။နိုင်ငံသားတွေအပါအဝင်ရဟယင်ပေါ်လိုက်ပါလာသူအမှုရမ်းနဲ့ခီးသည်၉ဦးတည်းကအများစုကိုအယ်ရှာဘတ်အဖွဲ့ကဖမ်းထားတယ်လို့ယုံကြည်ရကြောင်းပြောပါတယ်။ဖမ်းခံရသူတွေထဲမှာဘယ်နိုင်ငံသားတွေပါတယ်ဆိုတာတော့အထူးကြမသိရသေးပါဘူး။မဂါဒီရှုခြေဆိုင်အရာရှိတူးကိုကိုးကားပြီးဝါရှင်တန်ပို့သတင်းစာရဲ့ရေးသားချက်မှာတော့ရဟယင်ပေါ်မှာဥရောပသား၄ဦးနဲ့အာဖရိကတိုက်သား၅ဦးလိုက်ပါသွားတယ်လို့ဖော်ပြပါတယ်။ဒါအပြင်ရဟယင်အမှုတန်း၂ဦးသေ၁ဦးသေဆုံးပြီး၂ဦးကဘယ်ရောက်နေလဲအတိအကျမသိရပဲထွက်ပြေးလွတ်မြောက်သွားပွဲရှိကကျန်သူအားလုံးကိုတော့အယ်ရှာဘတ်အဖွဲ့ကဖမ်းသွားတယ်လို့ဝါရှင်တန်ပို့ကရေးပါတယ်။ရဟယင်မှာပြဿနာဖြစ်ပြီးဆင်းသက်ခဲ့ရတယ်လို့ဒေသတာဝန်ရှိသူတူးဖြစ်တဲ့ဖေရာဝါဆာမေက VOA ကိုပြောပါတယ်။အဲ့ဒီနောက်အယ်ရှာဘတ်အဖွဲ့ဝင်တွေကလူတွေကိုဖမ်းသွားတာရဟယင်ကိုမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။